ဒီကိုင်းပြည်နယ်ကိုရွေးကောက်ပွဲစည်းရုံးရေးခီးစဉ်ထွက်နေတဲ့ NLD ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့တော့တန်တွဲမြို့မှာဒေသခံလူထုကိုမိန့်ခွန်းပြောခဲ့ပါတယ်။ဘာသာရေးလူမျိုးရေးတွေတင်းမာမှုတွေရှိနေတဲ့ရခိုင်ပြည်နယ်ကိုဒေါက်အောင်ဆန်းစုကြည်တွားရောက်ဖို့အစီအစဉ်ပေါ်ဆိုရင်မှုတွေရှိခဲ့ကြပေမဲ့အခုထိခီးစဉ်ဟာအတော်လေးကိုချွတ်ချော်မော်မော်ဖြစ်နေတာကိုတွေ့ရပါတယ်။ဒီခီးစဉ်ကိုလိုက်ပါသတင်းယူနေတဲ့ VOA သတင်းထောက်ကိုစီသူကိုကျွန်မဆက်သွယ်မေးမြန်းထားတာကိုနားဆင်ရအောင်ပါရှင်။ကိုစီစီအခုဒေါံဆွဆွကြည်ရဲ့ရခိုင်ပြည်နယ်တန်တွဲခီးစင်နဲ့ပတ်သက်ပြီးတော့ဗောနော်ဘာတွေများထူးခြားမှုတွေရှိသလဲရှင
်ဟုတ်ကဲ့ပါဒီနေ့ကဒေါစုခီးစင်မှာဒီနေ့တန်တွဲမှာလူမျိုးပြောင်းပွဲတစ်ခုလုပ်တယ်အဲဒီကနေပြီးတော့ဒီကွာမျိုးခီးဆက်လာတွေကတန်တွဲမှာတော့ဒေါံဆွဆွကြည်ကဒီလူမျိုးရေးဘာသာရေးတွေကိုနိုင်ငံရေးမှာထည့်ပြီးတော့စီယုံနာမျိုးတွေအသုံးပြုလာမျိုးတွေဟာဥပဒေနဲ့မညီဘူးဒီလိုလုပ်နေတဲ့လူတစုတွေကိုရှာဖွေဖော်ထုတ်ပြီးတော့ရည်ယူတင်တယ်လို့သူကတော့ပြောပါတယ်ဗျာနောက်ပြီးတော့နိုင်ငံသားရင်းရဲ့တာဝန်ဖြစ်တဲ့နိုင်ငံတော်နိုင်ငံအရေးကိုဝင်ရောက်ပြီးတော့ဆောင်ရွက်ကြဖို့သူကတိုက်တွန်းပါတယ်နိုင်ငံရေးဆိုတဲ့နေရာမှာအခြေခံအကျဆုံးဖြစ်တဲ့မဲပေးဖို့ကိုအဖြစ်မနေမဲပေးကြဖို့အတွက်ဒေါက်တာဆုစီကတိုက်တွန်းပါတယ်ဗျာအဲဒီနောက်မှာတော့ဒီနေ့ကတန်တွဲကနေပြီးတော့ဒေါက်တာဆုစီကဂွားမြို့ခီးဆက်တဲ့အချိန်မှာလမ်းခီးမှာချိန်တလီဆိုတဲ့မြို့တစ်ခုကိုဝင်တယ်ဗျာအဲအဲ့ဒီမှာလဲလူလူဟောပြောပွဲတစ်ခုလုပ်ပါတယ်ဗျာအဲ့ဒီကနေပြီးတော့အခုဂွားမြို့ခီးစက်နေပါကျွန်တော်အခုပြောနေတဲ့အချိန်မှာအခုဂွားမြို့ကိုခုလေးပဲရောက်ပါတယ်ခင်ဗ
ျဟုတ်ကဲ့တော်ဆွဆွကြည်ဒီရခိုင်ပြည်နယ်ခီးစက်မစခင်ပေါ့နော်လူထုကနေပြီးတော့စိုးရိမ်စိတ်တွေရှိရယ်ပေါ့နော်ပြီးတော့ဆန္ဒပြမှုတွေရှိဖြစ်မယ်လို့ဘာလို့ပြောနေကြရယ်ပေါ့နော်အခုဘာတွေများထူးထူးခြားခြားများရှိလဲပေါ့နော်ခုနကထင်မြင်ယူဆထားတာနဲ့ပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီကတော့ဒီလိုဗျဒေါန်ဆန်းစုကြည်မလာခင်တော့အဲ့လိုအတန်တွေကြားနေရတယ်ဒေါန်ဆန်းစုကြည်ကိုအဲမလိုချင်တဲ့လူတွေရှိနေတယ်လို့ရခိုင်ပြည်နယ်မှာအတန်တွေထွက်နေပါတယ်ဒါပေမဲ့တကယ်တမ်းဒေါန်ဆန်းစုကြည်ရောက်လာတဲ့အချိန်မှာပြဿနာတစုံတစ်ခုမလောကမဖြစ်ခဲ့သလိုဒေါန်ဆန်းစုကြည်ကိုအားပေးကြတဲ့လူတွေကလည်းအဲကျွန်တော်တို့ဒီရခိုင်ပြည်နယ်မှာလုံးဝရော့မသွားတာမျိုးကျွန်တော်တို့တွေ့ရတယ်ဗျအဲအဲ့တော့တန်တွဲမှာပထမနေ့မှာတောင်ကုတ်မှာလည်းလူအင်အားတော်တော်များတယ်နောက်ရက်မှာဒီနေ့တန်တွဲမှာလည်းကျွန်တော်တို့ဒီလာပြီးတော့အားပေးကြတဲ့လူတွေကတော်တော်များပြီးတော့ NLD ကိုထောက်ခံအားပေးတဲ့လူတွေကတော်တော်လေးများတော့တွေ့ရတယ်များတက်တာတစုံတရာလည်းဘာမှကုန်ဖြစ်ခဲ့တယ်လို့အခုတန်တွဲရနေပြီးတော့ကွာအောင်လာတဲ့အချိန်မှာလည်းအဲလန်ကြီးရွာလေးမြို့ငယ်လေးတွေမှာလည်းသူတွေကအကုန်လုံးထွက်ကြုံကြပြီးတော့ဒေါန်ဆန်းစုကြည်ကိုတော်တော်လေးကိုအားပေးကြတာမျိုးတွေ့ရတယ်များဆိုတော့ပထမတွေးထင်သားခဲ့တယ်လို့တက်တာတစုံတရာဖြစ်မှာလေတော့ဒေါန်ဆန်းစုကြည်တို့မလိုလားတဲ့လူတွေကအဲတခုခုအနေနဲ့ခုလုံးမှမျိုးဆိုတဲ့အခြေအနေမျိုးကတော့ခုချိန်ထိတော့မရှိသေးပါဘူးခင်ဗ
ျဟုတ်ကဲ့နောက်တစ်ချက်ကလေနော်ဒေါက်ဆန်းစုကြည်ရဲ့ခီးစင်နဲ့ပတ်သက်ပြီးတော့ပေါ့နော်လုံခြုံရေးကိစ္စနဲ့ပေါ့နော်စိုးရိမ်မှုတွေရှိနေကြရပေါ့နော်ဆိုတော့အခုလုံခြုံရေးကိစ္စနဲ့ပတ်သက်ပြီးတော့ကိုစီလူအဲ့ဒီမှာဗာများမြင်လဲပေါ့နော်နောက်ပြီးကြတော့အာနာပိုင်တွေဘက်ကရောပေါ့နော်လုံခြုံရေးတွေအတွက်ပေါ့နော်သူတို့စီစဉ်ပေးရတယ်ရှိလားပေါ့နော်ဟုတ်ကဲ့
လုံခြုံရေးနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ဒီမှာတွေ့ရှိသလောက်နဲ့ဒီတာဝန်ရှိတဲ့သူတွေကိုမေးမြန်းကြည့်သလောက်ကတော့ဒီတန်တွဲခရိုင်ကနေပြီးတော့သူတို့ဦးစီးပြီးတော့ဒီ NLD ရဲ့ကိုပိုင်လုံခြုံရေးပေါ့နော်သူတို့ဒီလူငယ်တွေကလုံခြုံရေးယူပေးထားပြီးတော့ဒီဒေါက်တာစုကြည်ရဲ့လုံခြုံရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်တာရှိပါတယ်ဗျအဲ့တော့သူတို့ရဲ့ပြောကြချက်ရတော့ဒီလုံခြုံရေးအနိကလုံခြုံရေးအင်အား900ကျော်လောက်နဲ့သူတို့ကဒီဒေါက်တာစုကြည်ရဲ့လုံခြုံရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်တယ်လို့ပြောပါတယ်ဗျဒီအာနာပိုင်ကြီးရဲ့ကူညီမှုအနေနဲ့ကတော့လုံခြုံရေးယူတဲ့အနေနဲ့ကတော့အချို့နေရာလေးတွေမှာလူစုလူဝေးရှိနေတဲ့ဖြစ်တဲ့အတွက်အဲ့နေရာတွေမှာရဲတွေတခြားလုံခြုံရေးတွေနည်းပွားရှိနေတာကလွဲရင်တော့အထူးတလည်လုံခြုံရေးကြီးမားမားယူရတာမျိုးတော့မရှိပါဘူးခင်ဗျ
ဟုတ်ကဲ့ဟောဒေါ်စုခီးစင်နဲ့ပတ်သက်ပြီးတော့ဗောနော်ရှေ့ဆက်ပြီးတော့အခုတန်တွဲပြီးရင်ဘယ်ဟိုများဆက်သွားဖို့ရှိလဲဗောနော
်အဲဟုတ်ကဲ့အခုကဒီနေ့ကတန်တွဲမြို့ကနေပြီးတော့အခုကွားမြို့ကိုရောက်လာတယ်လန်ခီးမှာအဲ့ဒီချုံရလေးကမှနားတယ်အခုဂွားမြို့ကိုရောက်လာပြီးတော့ဒီနေ့ညမှာဂွားမြို့မှာအတူညအိပ်ရက်နားပါမယ်ဗျာပြီးသွားရင်မနက်ဖြန်မနက်မှာဂွားမြို့မှာပဲလူလူဟောပြောပွဲတစ်ခုလုပ်ပါမယ်အဲ့ဒီဆက်သေးပဲအဲ့ဒီနေ့ပါပဲမနက်ဖြန်မှာပဲငတိုင်းကျောင်းအယောလီတိုင်းငတိုင်းကျောင်းကိုသွားပါမယ်ဗျာအဲ့ဒီကနေကျောင်းကုန်းဘက်ကိုဆက်သွားမယ်လို့လည်းကျွန်တော်တို့လောလောဆယ်တိထားပါတယ်ဗျာအဲ့ဒီကနေပြီးတော့ရန်ကုန်ကိုပြန်မယ်လို့လောလောဆယ်အစီအစဉ်တွေရတော့တိထားပါပါခင်ဗျာ
VOA သတင်းထောက်ကိုစီသူကိုကျွန်မဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်